ဘဂဒမြအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုကိုအာဏာပိုင်တွေကဖမ်းဆီးခေါ်ဆောင်သွားပေမဲ့ဘယ်နေရာမှာချုပ်နှောင်ထားသလဲဆိုတာမသိရသေးတဲ့အတွက်မိသားစုကစိုးရိမ်နေပါတယ်။တခါဘယ်နေရာမှာမှတ်မသိတဲ့အပေါ်မှာမိသားစုအနေနဲ့စိုးရိမ်ပူပန်ကြောင်းအခုလိုဖမ်းဆီးတာဟာလူခွင့်ရေးချိုးဖောက်တာဖြစ်တယ်လို့ဘဂဒတဖွဲ့ချုပ်ကလည်းပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေဆိုင် VOE သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်အမျိုးသားပညာရေးဥပဒေကိုပြုပြင်ပြောင်းလဲဖို့အတွက်တပိတ်မောက်ချီတက်တာကြောင့်စူပူအောင်လှုပ်ဆောင်မှုအပါအဝင်တခြားပုံမှတ်တွေနဲ့ဖန်ဝရန်ထောက်ခံနိုင်ရတဲ့ဘဂဒများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုဟာဒီကနေ့မှပဲဖမ်းဆီးခံရတာပါသူ့ကိုရန်ကုန်တိုင်းတင်ငန်းညို့မြို့နယ်စံပြဇေယျနီးမှာဖမ်းဆီးသွားခဲ့ကြောင်းဖခင်ဖြစ်သူဦးကျော်ကပြောပြပါတယ်
စံပြသည်ကသာစီသွားပြီးတော့မုတ်သွားဝဲရှိမှာဟန်သွားတယ်ပြောတယ်။အဲ့ရှိရဖန်သွားတာပါ။ကျွန်တော်ကမာရုတ်ကေရောင်းတိုင်းအစိုးရဖွဲ့ယုံသွားတယ်ခင်ဗျာ။အဲ့မှာစုံစမ်းလို့ရမယ်ဆိုရင်သွားစုံစမ်းတော့သူတို့ကထားတယ်မထားတာဘာလို့ရှိရဲအများကြီးပဲ။အဲ့ဒါကိုပြောလို့မရှိပါဘူးလေ။ဆိုပြီးကျွန်တော်တို့ပြန်ပြောလိုက်တယ်ခင်ဗျာ။ဂိတ်ကြီးရပါ
။မိသားစုအနေနဲ့ဖန်စီသွားနိုင်တဲ့နေရာတွေကိုစုံစမ်းခဲ့ပြီးမြဲစုံစမ်းလို့မရတဲ့အတွက်စိုးရိမ်ပူပန်မှုတွေရှိနေတဲ့အကြောင်းကိုလည်းဆက်ပြောပြပါရစေ။
ဒီရောသတ်ဒေသကပြောချက်ကောင်စတဲ့ပြပြီးကျွန်တော်ရှိဦးအရှိလာစောင့်နေခင်ဗျာအဲ့ဒီကစားပြီးကျွန်တော်တို့ရှောင်သွားတာခင်ဗျာတောင်းတတဲ့လေးရပြီးသွားတဲ့ခါမှာသူ့ကိုကျွန်တော်တို့ရှိမှာ SHP ညနေမနေ့9နာရီညနေ7နာရီတက်စောင့်နေခင်ဗျာကျွန်တော်တို့18နေမှာတက်ဖမ်းနေခင်ဗျာဒါကတော့နိုင်ငံကောင်းဆောင်ကောင်းအောင်လုပ်တာပါလေနော်ပြည်ကြီးကောင်းအောင်လုပ်တဲ့ဟာပဲအဲ့ဒီကဟိုသူ့မဲပြီးတော့လိုက်နေတယ်ဆိုတာတော့ကျွန်တော်သိပါတယ်သူလည်းရှောင်းနေတော့ရှောင်းနေရပါဘူးဆွဲသွားတဲ့ခါကျတော့စိုးရိမ်မှုဖြစ်တာပေါ့သူတို့ကဘလို့ညိုတိနေဘလို့လုပ်နေဆိုတော့မသိတော့လေကျွန်တော်အရန်ဥပုံရှိပါလေခင်ဗျာဘလို့လုပ်ဘလို့စကြောရေးဘလို့လုပ်နေပါရင်ဘယ်ပါမှမသိဘူးတကယ်သိတော့ရင်ကျွန်တော်သိတကယ်စိတ်ချတာပေါ့သူတို့ဆိုဘယ်လိုမှစိတ်ချဘူးပေါ့ဘယ်ရောက်မှမသိဖြစ
်ဘကတများအဖွဲ့ချုပ်ခေါင်းဆောင်ကိုအောင်နေပိုင်ကတော့အနာပိုင်နေဟာအခုချိန်ထိကျောင်းသားကောင်းဆောင်တူဦးကိုဖမ်းဆီးတာဟာပွင့်လင်းမြင်သာစွာနဲ့ဥပဒေကြောင်းအရဖမ်းဆီးတာမျိုးတွေမလုပ်တဲ့အတွက်လူခွင့်ရေးချိုးဖောက်တာမျိုးတွေဖြစ်နေတယ်လို့လည်းပြောဆိုလိုက်ပါတယ်
။အခုလိုဖမ်းဆီးတာကအမျိုးသမီးနဲ့ဖမ်းဆီးတယ်လို့ကျွန်တော်မြင်တယ်။နောက်ပြီးတော့သူ့အနေနဲ့လည်းကျွန်တော်တို့ကိုကျော်ကိုပြစ်မှတ်ထားပြီးတော့ဒီကနေ့ကစောင့်ကြည့်ဖို့လေအများကြီးလုပ်ခဲ့တာ။အခုကနောက်တစ်ခုအစိုးရအနေနဲ့အရန်လိုရှိနေတဲ့ပုံစံမျိုးဖြစ်နေတယ်။အဲ့တော့ကျွန်တော်အနေနဲ့အရန်ဖိတ်ကြည့်တယ်။အဲ့တော့ကျွန်တော်တို့ဟိုအရင်ကတော့ဖမ်းဆီးထိန်းသိမ်းထားတယ်ဆိုလဲဒါမဟုတ်ပါရင်လည်းဖမ်းဆီးထိန်းထားတာလေ။နောက်တစ်ခုကဘလို့နေရာမှာဖမ်းဆီးထိန်းထားတာလဲဆိုတာကိုမိသားတွေနဲ့အဖွဲ့အစည်းတို့အကြောင်းကြားအကြည့်ပေးဖို့လိုတယ်။အခုကထိန်းသိမ်းထားတယ်လို့ဖမ်းပြီးတော့လာပဲသိကြရတယ်။ကျွန်တော်တို့အခုကဥပဒေကျွန်တော်တို့ဘာမှမသိရသေးဘူး။ဟိုဘလို့မှလည်းကျွန်တော်တို့အနေနဲ့ဟိုစုံစမ်းလို့မရတဲ့နေရာဖြစ်နေတယ်။ရဲစခန်းတွေမှာလည်းမရှိဘူး။ရန်ကုန်မြို့မှာရှိရဲစခန်းတွေမှာလည်းထိန်းသိမ်းထားတာမရှိဘူး။နောက်တစ်ခုကဒီမိသားတွေကိုလည်းအတိအကျအကြောင်းကြားလည်းမရှိဘူး။ဒါဒီလုံးဝဟိုလူခွေချိုးပေါက်ခံရတယ်ကျွန်တော်တို့မြင်နေတာဒီလုံးဝမဖြစ်ပြန်ဘူးပေါ့နော်ဒါဒီကျွန်တော်တို့နိုင်ငံရဲ့လက်ရှိအခြေအနေရောကျွန်တော်တို့နိုင်ငံရဲ့အခြေအနေရောအများကြီးပြတ်တာနေတယ်နိုင်ငံတောင်းသားတယောက်ကိုနိုင်ငံရေးအယူဆရောတော့လောကနိုင်ငံရေးရတော့လောကဟိုပေါ့သူတို့နဲ့အယူဆမတူတဲ့ဟိုကိစ္စရရတော့လောကဟိုပေါ့နော်နောက်ပြီးတော့ပြင်းမှုကျူးလွန်ပြီးတော့ဒီလိုမကျူးလွန်ပြီးတော့ဖြစ်နေပေါ့နော်ဒီလိုမျိုးဖမ်းမိထိန်းမှုတွေပြုလုပ်တော့မယ်ဆိုရင်ပုံလင်းမြင်လာမှုတခုတွေအခုကဟိုဘာမှမသိတဲ့အချိန်မှာဖမ်းမိသွားတယ်ဒီအရင်ဖမ်းမိသွားပြီးတော့မှအခုကတဲ့နေရာမှာထိန်းသိမ်းထားတာမျိုးမရှိဘူးဆိုတော့ကျွန်တော်တို့အနေနဲ့ကအများကြီးဟိုလူခုတစ်ခါလဲချိုးပေါက်ခံရတယ်လို့ကျွန်တော်တို့မြင်ပါတယ
်။ဘဂဒများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကိုဟာအမျိုးသားပညာရေးဥပဒေအတွက်ခရီးရှည်ချီတဲ့တပိတ်ပေါက်ခဲ့ရမှာဥဆောင်ခဲ့သူတဦးဖြစ်ခဲ့တာကြောင့်အာဏာပိုင်တွေကသူ့ကိုဖမ်းဝရမ်းထုတ်ထားပါတယ်။လက်ရှိမှာတော့သူ့ကိုထိန်းသိမ်းထားတဲ့နေရာကိုသိရှိနိုင်ဖို့အတွက်သူ့ကိုစစ်ကြောမေးမြန်းတာနိုင်ငံရဲ့ညှိနှိုင်းတာမျိုးတွေမရှိသေးဘူးအတွက်နိုင်ငံရဲ့အစင်းသားဟောင်းများအဖွဲ့နဲ့နိုင်ငံရဲ့အစင်းသားများကူညီစောက်ရှောက်ရေးအဖွဲ့တွေကိုလည်းဘဂဒများအဖွဲ့ချုပ်ကအကူအညီတောင်းထားပြီးစုံစမ်းနေတယ်လို့လည်းဘဂဒများအဖွဲ့ချုပ်ကပြောဆိုခဲ့ပါတယ်ရှင်